င်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ကချင်စစ်ပွဲအခြေအနေဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာညီငယ်ရေးတံတွေလွှမ်းပြီးတော့ညီငယ်ရေးဆွေးနွေးပွဲတွေလုပ်နေတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာတော့တိုက်ပွဲတွေကရက်မသွားတဲ့အပြင်စစ်ပွဲတွေကြောင့်ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေကပိုပိုပြီးတော့လိုအပ်လာနေပါတယ်။ကချင်စစ်ဘာကြောင့်မရက်နိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့အခုကျွန်တော်ဒဲလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမဦးကတော့ကချင်ဒီမိုကရေစီပါတီရဲ့ဦးထဒေါက်တာတူးကြာဖြစ်ပါတယ်ဒေါက်တာတူးကြာဟာဆိုလို့ရှိရင်အရင်တုန်းက KIA ခေါင်းဆောင်ဟောင်းလည်းဖြစ်ပါတယ်နောက်တူးကတော့ဒီမြန်မာနိုင်ငံရေးအကဲခတ်လေးလာသူစိုင်းဆရာလည်းဖြစ်ပါတယ်ဥမမောင်စိုးပါ2ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျအရင်တုန်းကျွန်တော်ဒေါက်တာတူးကြာကိုဖိတ်ခေါ်ကြပါတယ်ခင်ဗျဒေါက်တာတူးကြာကြားပါလားခင်ဗျဟုတ်ကဲ့ကချင်စစ်နဲ့ပတ်သက်လို့ကျွန်တော်ခေါင်းစဉ်တိုင်းမှာပဲဘာကြောင့်မရက်နိုင်တာလဲဒေါက်တာတူးကြာနည်းနည်းလေးချုပ်ပြီးတော့ပြောလို့ရရင်ဘာကြောင့်ဒီကချင်စစ်အခုပြောရမယ်ဆိုရင်ဒီမိုကရေစီအပြောင်းလဲကြမှာကချင်စစ်ကတော်တော်လေးအချိန်ဟုန်ကောင်းကောင်းနဲ့ဖြစ်နေရဲ့ဘာကြောင့်မရက်နိုင်တာလဲခင်ဗျဟု
တ်ကဲ့ကျွန်တော်အမြင်ကိုမြို့သားပြောရမယ်ဆိုလို့ရှိရင်တော့ဒီကခေါင်းဆောင်များနဲ့တမ်းတော်ခေါင်းဆောင်များအနေနဲ့ကချင်ပြည်နယ်ရဲ့အရေးကိုဖြေရှင်းနေနေရမှာနိုင်ငံရေးဆက်စည်းရေးဖြေရှင်းဖို့ဘယ်လိုစီအားသက်တမ်းလာလဲလို့ဒီရအဲ့တော့တိုက်ပွဲတွေကဒီနေ့တခြားပုံပုံများလာတာတိုက်ပွဲမရနိုင်တဲ့အကြောင်းရင်းတစ်ခုလို့ကျွန်တော်ယူဆမိတယ်ကြာ။နောက်တစ်ခုကဘာလဲဆိုရင်တော့ကျွန်တော်ဒီဆရာပြောတာရတဲ့တမ်းပေါ်ကရပြောနေတာ။ဆရာက NCA ကိုဆွေးနွေးနေတဲ့အကြောင်းပြောပါ။ဒါလည်းသူပြောနေတာရှိတယ်။ဒီ NCA ကိုဆရာကဘာကြောင့်မဆွေးလဲဆိုတော့ကျွန်တော်သုံးသပ်မိတဲ့အတိုင်းဆိုလို့ရှိရင်တော့ဖြစ်ချက်နည်းနည်းကတော့ဒီ NCA ထဲမှာပါတဲ့မော်ဒူချိုကိုပြည့်စုံခြင်းလို့ဆရာကနောက်တစ်ချက်ကပါလို့ဆိုလို့ရှိရင်အဲဒီအားလုံးပါဝင်ရေးမှုနဲ့ပတ်သက်နေတယ်။အဲဒီပြောပြရကြတော့ဒီအားလုံးပါဝင်ရေးအုပ်စုတွေနဲ့ဆက်တာတော့သုတ်ကင်ပါလား။အဲဒါကိုအစီအစဉ်နဲ့တတ်မှုတွေကအဲ့ဒါလည်းမခံဘူး။ဒါပေမဲ့တွန်းဖွဲ့ပေါ့နော်။ဒီပလောင်ရေး၊စေကောင်ရေးနဲ့ရခိုင်ရဲ့ဒီတွန်းဖွဲ့တို့မဖြစ်သေးဘူးပေါ့။တတ်မှုတွေနဲ့အစီအစဉ်ကအဲ့တော့အဲ့မှာလည်းတွဲလင်းနေကြတယ်။နောက်တစ်ခုကဒီတိုက်ပွဲမရနိုင်တာပေါ့။တိုက်ပွဲမရနိုင်တာလည်းအချက်တစ်ချက်ပါ။အဲ့ဒီအရည်သုံးချက်ကိုမသက်ပြနိုင်သလားပြည်ပြည်လို့ဆေးရည်နိုင်နိုင်တယ်ရှိလို့ရှိရင်တော့ဒီလိုနည်းနဲ့အဲဒီလိုမှရေသွင်းနေလို့အလားအလာအားရှိတယ်လို့မြင်တယ
်ဟုတ်ကဲ့ကျွန်တော
်အဲဒီလိုမှရေသွင်းနိုင်တယ်ဆိုလို့ရှိရင်တော့ဒီချင်းချင်းနဲ့တိုက်ပွဲတွေရပ်သွားမှာပ
ါကျွန်တော်အဲ့မှာတိုက်ချင်းတော့ဟုတ်ကဲ့ပြောပါ
ဟုတ်ကဲ့တိစုံစုစုဟုတ်ကဲ့နောက်တစ်ချက်ကတော့ဒီတိစုံစုစုရေးပေါ့ဒီတိစုံစုစုရေးအလုပ်ညာကြီးကြီးတယ်အကျေဝင်နေတဲ့အကြီးအသံတော်တို့တိစုံစုစုရေးပေါ့ဒါမမလို့ခေါင်းတော်ဘူးလို့အပ်တယ်အဲ့တော့ကျွန်တော်ကတခါဒီစေပြလက်ပြည့်နှစ်မှာဒါပြုနေတာရေနာပြည့်နဲ့အဲပေါ်ချမ်းတိုင်းကဒါလီမှာပြည့်စုံကြတာလည်းကျွန်တော်ကြားပြရအဲ့မှာပြည့်စုံတဲ့အခါမှာဒီမဖက်တာသူရဲ့လူလားကြည့်ပြီးပြင်ကြတာလူလားကြည့်ပြီးပြင်ကြပြီးတော့မှဒါကိုဟိုအဖြစ်သူ့ရအောင်သူကမဆွေးမဖြစ်ဘူးအဲ့လိုနေတော့ဒါပြောပဲပြီးသွားရောဒါဘယ်လိုမျိုးနေရာမှာကျွန်တော်မြင်တာကအကြာဝင်တဲ့ကြာဝင်တော့မှဒီဆောင်ရည်ပြည့်တဲ့ကြားအဖွဲ့ဒီမီဒီယာဒါကုတ်ကုတ်လို့အပ်တယ်လို့မြင်တယ်။အဲဒီမီဒီယာတို့ကအဖြစ်ပြင်းဆုံးတော့အများကြီးကားပဲ။ဆက်လက်ကအဖွဲ့ကြီးအဖြစ်နဲ့နောက်ပြီးမှပြုတ်နိုင်ငံကပြည်အခွင့်အရေးအဖြစ်နဲ့အဲဒီမျိုးမသက်လက်ခံနိုင်တဲ့မသက်ဒီအလေးထားတဲ့ဒီမီဒီယာအဖွဲ့တစ်ခုရှိနေဆိုတော့မသက်ကိုလောကကြီးပြောပြီးတော့မှဒါပြည်ပြောပြအောင်လို့အထောက်အကူလို့ဆောင်တဲ့နေရာမှာအများကြီးကျူးရှိနေတယ်ချောက်နေတာဘ
ာလို့
တော့ဒါမျိုးလည်းမရှိကြဘူ
းကျွန်တော်
ကကြတော့ဒီတိုင်းတိုင်းစီစီလေးစီစီလေးခါကြတော့အဲ့ဒါဟိုဒီနောက်ဆုံးအဒီအဖြေတော့မရတာဒါတစ်ချက်နောက်တစ်ချက်ကဘာလို့ဆိုရှင်ကျွန်တော်ကဒီသူစီမရနိုင်တော့သူစီကသူစီရှင်းတမ်းပြန်သူစီရှိရပဲ offensive တောင်းတော့ offensive ဆိုတာသူရဲ့ဘောတပါပါဒီခါကြတော့သူစီကိုရရပါသူစီမရနိုင်လို့ရှင်တော့တက်ပွဲတော့ဆက်ချနေတယ်နောက်ပြီးဒီနောက်တစ်ခုကဒီတက်ပွဲလေးဒီတက်ပွဲငယ်လေးဒီပေါ့အဲတက်ပွဲငယ်လေးဒီမဖြစ်အောင်နဲ့တက်တက်ဆုံးဆောင်တွေကမိမိရဲ့အောက်ခြေကဒါတင်းတင်းကိုကျေးရဒါတဲ့နင်းကြထားပါဒီတက်ပွဲငယ်လေးရနဲ့တက်ပွဲကြီးဒီဖြစ်ဖြစ်လာတာအဲ့ဒီတစ်ချက်လည်းကျွန်တော်သိရတယ်
ဟုတ်ကဲ့ကျွန်တော်ဒီမှာနည်းနည်းလေးဖြတ်မိချင်တာဒေါက်တာတူးကြာခုနကကျွန်တော်ပြောမယ်ဆိုရင်1993-94လောက်တည်းကထင်ပါတယ် KIA အနေနဲ့တကယ်တမ်းပြောရင်မြန်မာစုရနဲ့ညီညီယူလာခဲ့တာဒါပေမဲ့စစ်စုရလက်ထက်တစ်လျှောက်လုံးမှာဖြစ်မလာဘဲနဲ့ပြောမယ်ဆိုရင်မြန်မာတပ်တွေကလည်းကချင်ပြည်နယ်ထဲမှာလည်းအချိန်ကာလတွေကရှိပါတယ်စစ်စုရတောက်လျှောက်တစ်လျှောက်လုံးမှာဖြစ်မလာဘဲနဲ့တကယ်ဒီမိုကရေစီအပြောင်းလဲတွေလုပ်တဲ့အချိန်ကြားမှာ KIA နဲ့ဘာကြောင့်ဒီလောက်ထိထိတိုက်ဖြစ်လာတာလဲအချိန်ကြီးက
ဟုတ်ကဲ့အဲ့လားကျွန်တော်ပြောတာကျွန်တော်မြင်လာတော့ဒီကဒီအားလေးဒီကအစ်ရအစ်ကိုလက်ရှိအစ်ရနဲ့တတ်မတော်ကနိုင်ငံရေးကိုဝန်ဆောင်မဲ့မသေးတာ 那也要提醒大家，第一是直接不鼓励阿不打的，不过我不讲。第二种目的啊，就是那这个巴黎足球，假如你我不，你你你那个也，你这个项目嘞，你有啥的，这边的不对。那你就看你不报哪里，那在那个里面去进行，那项目怎么做的？那比如去检查，假如你那个也，假如没有那去阿边没打的。
OK，多少地价加完了？
主要低价两家到位，只能变靠谱没？乌毛毛收，你来毛毛价完了没？乌毛毛收，价完了。
OK，乌毛收，困难个主要低价个罗，低价个罗，虽然呢是在那个三年的皮鞋路了，江苏了，我低价别的嘛来，怎么样？乌毛收啊，我个亲戚八江米也听到了，不如我们东大米发来。
然后去那七江的时候，因为咱们边那瓦达那个仓库啊，不是那个那么好，低价开发了，怎么样？ 哎，多嘛差的嘞，格里格里亚表面水平，比小区干啥的小嘛，地也差不了，人家属于在哪的钱嘛，那个属于哪属于格里格里巴嘞，但那只能那方些钱啊，我们家他们那方过户的嘛，哪怕你比较，比比也少，那人家上大破地，我偏要背哪的钱嘛，啥的也没给人，给哪的要，才会你去哪吧嘞，他不毛中，给那个人里啊，你地也比那方少的，他可能是干嘛？
第二，你是不会去拿的，去干交易嘛，为什么呀？这些人啊，收入低，你，你假如因比较偏啊，他那个收入也低，人家咋说呀？再拿来钱，是吧？五百元是吧？三百拿来钱嘛，人家收入没收入，怎么匹配呢？人家收入也来讲，要不然能嘛？哎，可是不会去拿呀，那不得比较，东北还没收入，他他妈去呀，不要没收入，行，喏。
general，你既然没脾气，将来人家也会，那个人会自己的脾气。general，不嘛比嘛个，我也有那些，后面哎呀，都没有，皮阿贝的事啦，雷军路骗你啦，这就是嘛对啦。那大家讲，去年呢，吃不吃吃吧？昨天去年呢，比方没收入钱，但是那个人家在帮助你嘛，说实话，那他们这边的三阿弟，孙女在帮助你啦嘛。
建议啊，原来是这个广场看保卫你的在讲，这个广场没有，皮阿皮的路嘞，东拉东的路也罢了。那底下去年的交安人，像我带他那个人回来嘛，我呢，你买了回来一个，都年年都在那，底下他那累的呀。咱们建议保卫，建议带他那个人回来呀，不他那就叫累路，建议不回来掉下去的。 交接这边是了，我嘛个前几天嘛是，这个有二十多人要留，是吧？我去安那都要得，是吧？等到龙年也听听看来，但是八五年，其他小嘛啊个，你现在那个人回来都家留下来，哎，干嘛家咯？什么单位里呢？单位那个人家里，银行的，其他比如二十多嘛，几啦的？哎个，你那里面啊嘞？你二十多嘛，是不代表六十多是二十七吧？
他到底要切入标啊？什么叫切入标啊？原来是嘛，是因为你接到的钱嘛，你外面给人呢，对比着，明白吗？没亏包了的，哦，当年那么看呢，你说的，第一天的，第二天的，第三天的，不得比着，你给人也看见的，心里的钱嘛，比较这边嘛，给人不比啊，比的，再为你切了，再录这种密码的怎么样？
OK，今朝电话过毛毛叔的签名去哪个？我担心来拆这个啥皮带，但没过NLD苏啊来拆毛了，NLD苏啊个电话单个啊，NCU已经毕业不难做了，但没拿白毛了，NLD苏啊过那个NCU图啊，图比图比了几年，六个字嘛，把我那边做了两张，不比业绩也最好，上不比了标了嘞。哦，NLD苏呀，你呢？你个签也给啥嘛？都过来啊，过个签是的皮带也给啥嘛？都过来啊，路了啦，西的都跑了，但我觉得过没说那了，不如有啥嘛嘞？毛叔。
这农民啊，哦，你是不晓得，俺那里个人啊，路路拉拉偏的路了，这农民嘛，我跟你讲，哎，路里面大部分老难路路个泥马的，哎，那方些几个物业呀。
ဒီတက်နဲ့အစိုးရကြားမှာလုံခြုံရေးကစားလာရှိပါတယ်အဲကျွန်တော်တို့မနေ့ကလွတ်တော်မှာဆိုလည်းတွေ့နေပါတယ်PNE, NRE, AA, ဒီကုကလေးဝက်ဘူးမတရားဒီအချက်ဖက်ဖွဲ့စည်းပြင်ညာဖို့တပ်ကစားအစိုးရတို့ NRE အများစုရှိတဲ့လူတော့ပေးချရတာကျွန်တော်တွေ့ခဲ့ပါတယ်။ဒါပေမဲ့အခုစီရေးဖီအာပေးနိုင်တဲ့ပတ်သက်ရင်အခု PNE မှာဖြစ်နေတဲ့တက္ကနာရှိတယ်။နောက်တစ်ခါအခု KNU မှာလည်းကျွန်တော်တက်မှာ 5A ရမှာတနတ်တန်ပြန်နေတာလည်းပြဿနာလည်းရှိတယ်။အဲ့တော့ဒီအပိုင်းမှာလည်းဒီပြည်သတင်းတွေကအဆက်စီဗီအေရီယာဖြစ်တဲ့လွယ်စပ်အေရီယာပေါ့နော်မန်ယူဘက်ချမ်းမှာလည်းပဲဒီရတော့လို့ရဖြစ်နေတာကြာနေရတယ်အဲ့တော့ဒါရီကကျွန်တော် NLD ပါတယ်လို့တော့မထင်ဘူးဒါပေမဲ့တစ်ဖက်ကလည်းပဲနိုင်ငံရေးရည်မှန်းချက်ပေါက်မြအောင်အင်အားသုံးမှုလိုအပ်တယ်လို့မြင်နေတဲ့အယူဆတွေရှိနေသေးတယ်ဒီကိစ္စတွေကျွန်တော်တုံ့ပြန်နေတာ
အခုလို့စစ်စင်ရေးတွေလုတ်တဲ့အခါမှာတကယ်တမ်းပြောရင်အစိုးရဘက်က endorsement ပေါ့နော်အစိုးရဘက်ကနေပြီးတော့ခွင့်ပြုချက်မလိုဘူးလား
ကျွန်တော်တို့2008အခြေခံဥပဒေမှာတော့အစိုးရဘက်ကကျွန်တော်တို့ခုပြည့်ချက်လိုအပ်ပါဦးခင်ဗျာဒီတာဝယ်ရေးလုံခြုံရေးနဲ့ပတ်သက်ရင်တက်ဆက်မှာလုံခြုံရေးပြေဝါရှိပါတယ်ဒါပေမဲ့ကျွန်တော်တို့လောလောဆယ်မှာပြောပြဖြစ်နေတာတခုကတော့စစ်ပွဲတွေဖြစ်နေတဲ့အခါမှာဥမာလို့ကင်အေရီယာမှာလောဆယ်တနေလို့မှာအဲစစ်ဘေးတုခတဲ့2000လောက်တိုက်ပွဲကြမ်းတွေမှာပြိမိနေတယ်ဖားကန်နံပါတ်ချမ်းမှာလည်းယာနေစီပြိမိနေတယ်အဲဒီဖားပုံဒီကင်ကင်တမန်ငါအေရီယာမှာလည်း2000လောက်စစ်ဘေးတုခတွေပေါ်နေတဲ့အခြေမျိုးမှာအစိုးရနဲ့လွှတ်တော်အနေနဲ့ဒီစစ်ပွဲကိုမရပ်တန့်နိုင်အောင်မှဒီဒုက္ခတွေကိုလွတ်အပ်လွတ်ကြောင်းဖြစ်ဖို့ကယ်ပေးဖို့เนาะဒီဟာကိုအရင်ဖြည့်ရှင်းပြီးလိုအပ်မယ်လို့တော့ကျွန်တော်တို့အပြည်အများမျှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရှင်ကြီးရဲ့ပေးစာလေးတွေဖတ်ချင်ပါတယ်ခင်ဗျာတော်ရှင်ကြီးတော်များလည်းပေးစာလေးပေးထားရှိပါတယ်ကျွန်တော်အရင်ဆုံးဥလထွန်းတကုံမျိုးသေးရဲ့ပေးစာလေးဖတ်ချင်ပါတယ်သူကတော့ကချင်စစ်ပွဲဘာကြောင့်မရပ်နိုင်လဲဆိုတာကို290ကျော်တမိုင်းနောက်ခံသဘောထားဖို့သဘောထားကိုသိဖို့လိုမယ်လို့ပြောပါတယ်နံပါတ်1ကတော့ပင်လုံးအမိခံပြီးတော့ငင်းငိုင်းတိဆောက်နေတယ်ဆိုပေမဲ့တိုင်းသားစီလုံးညီညွတ်မှုနဲ့လွတ်လပ်ရေးခြေကအုပ်မြင့်59မူရင်းပင်လုံးသဘောတူညီချက်အနှစ်သာရဖြစ်တဲ့ဒန်းတူရေးနဲ့ကုပိုင်ပြတန်းကွင်းကိုပြစ်ပယ်ထားတာပါတဲ့နံပါတ်2ကတော့စီးပွားရေးအကျိုးမြတ်ကိုထိတ်တန့်တင်ပြီးတော့အခွင့်အလမ်းအားလုံးလူဝကြီးအုပ်ထားလို့တဲ့အုပ်စုအကျိုးစီးပွားလမ်းစဉ်ကိုထိန်းချုပ်ထားလို့တာပါတဲ့နံပါတ်3ကတော့ဒီမိုကရေစီခြေကပြည်သူအချုပ်အခြာအာဏာပိုင်စနစ်ငြိမ်းချနေပြီးတော့ချုပ်ငင်းနေပြီးတော့လက်နက်အားကိုစစ်တပ်ကြီးစိုးမှုအခြေခံနဲ့စစ်အာဏာရှင်စနစ်အမြင့်တွေခိုင်ခံ့တည်တတ်နေခြင်းဆိုတဲ့အခြေခံကြောင်းရင်းဖြစ်ပါတယ်ဆိုပြီးတော့ပြောပါတယ်။နောက်တော့ရှင်တူကတော့ Richard Tunga Lai ဆိုတဲ့တိုင်းသားဒေသတွေမှာတရားစတာကုံဆုံးတဲ့တနည်းစစ်ပွဲတွေရပ်တည်နေပါပဲတဲ့။အဖိုးတန်တရားစတာမထွက်တဲ့အခြားတိုင်းသားဒေသတွေကိုဘာမှရံမလုပ်ဘူး။ကောင်းကျိုးလည်းမပေးဘူး။ဘေးမဲ့ပြီးထားပါတယ်။ဒါပေမဲ့အဖိုးတန်တရားစတာထွက်တဲ့တိုင်းသားဒေသတွေကိုတော့မကုံချင်းတိုက်နေမှာပါလို့ပြောပါတယ်။အဲ့တော့ကျွန်တော်ဒေါက်တာတူးကြာကိုဒီမှာတစ်ချက်မေးချင်ပါတယ်ခင်ဗျာ။ပြောမယ်ဆိုရင်KIA ကိုတိုင်ကလည်းဒီကချင်ပြည်နယ်မှာရှိတဲ့တရားစတာတွေအထူးဖြစ်ဒီကြောက်တွင်းနေတဲ့မှာစီးပွားရေးလုပ်နေတာရှိပါတယ်ခင်ဗျာအဲ့တော့ဒီစီးပွားရေးအကျိုးမြတ်ဒီကတော့ KIA ဘက်မှာဖြစ်ဖြစ်မြန်မာစိုးရတက်တီမှာပဲဖြစ်ဖြစ်စီးပွားရေးအကျိုးမြတ်ကြောင့်ဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေကလည်းရှိနေတယ်ဒါကိုဖြစ်နိုင်မှာလား
ဟုတ်ကဲ့ဒါဒီအားနဲ့ဒါနောက်ပိုင်းအနေနဲ့ဆိုတာအဲ့လိုယူဆတဲ့လက်ခံရပါတယ်။ဒါကြောင့်လည်းဆိုလို့ရှိရင်ဒီဒီစီးပွားရေးနေနေဒီမှာဒီဒီစီးပွားရေးကိုအဓိကလှုပ်ဆောင်တဲ့ဒေသတွေရှိနေတာပေါ့။အဲ့မှာဒီကိုယ့်ရဲ့ဝင်ငွေကိုယ့်ရဲ့ရံပုံငွေကိစ္စတွေပေါ့နော်။အဲ့တစ်ဖက်ပေါ့ဒါတွေကဟိုဖြစ်ဒီကုနာကျွန်တော်တင်ကြတယ်လို့ပေါ့ဒီကျွန်တော်ဖြတ်လက်ဖြတ်ပါဒီဒီအစိုးရပေးတာဆိုလို့ရှိရင်ဘန်နာလနဲ့က Festival ကိုပေးတာဝင်ငွေကိုဖြတ်တော့ခြင်းနဲ့ပုံစံမျိုးနဲ့ပေါ့နော်။အဲ့ဒီဟာဒီတချက်ပေါ့နော်ဒီချက်ကသူ့ရဲ့ကျူးစီပါအတက်လင်းနေပါပါပါပါ။ဒီဘောမျိုးကျွန်တော်ကတော့ဒီစီးပွားရေးကအဓိကတော့မချဘူး။ဒီစီးပွားရေးအဓိကမချဒါပေမဲ့အတရားလေးအချက်တစ်ချက်ရေးချက်အချက်တစ်ချက်လို့တော့တွေ့မြင်နေရတော့အဓိကတော့နိုင်ငံရေးပြဿနာနိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြည့်ရှင်းဖို့သိဆန္ဒညွှန်းနေနေတဲ့ကြောင့်ဒီတိုက်ပွဲတွေဆက်ဖြစ်နေတယ်လ
ို့ကျွန်တော်ဓမ္မတစ်ချက်မေးချင်တာကခုနကဒေါက်တာတူးကြပြောသွားတဲ့အထက်မှာအစိုးရကစစ်တပ်ကနိုင်ငံရေးမဖြည့်ရှင်းလို့ဘူးလို့ပြောပါတယ်စစ်တပ်ကတော့လက်တွေ့တိုက်နေတယ်သူတို့သဘောထားလဲကျွန်တော်သိရခဲ့ပါတယ်ဒါပေမဲ့အစိုးရဘက်ကတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းညီငယ်လေးလုပ်ငန်းစဉ်တွေမှာတဲ့ကြွကြွဥဆောင်ပြီးလုပ်နေတယ်ညီငယ်လေးလူလာပါတယ်လို့ပြောနေတဲ့အခါမှာကချင်ကိစ္စကိုနိုင်ငံရေးနည်းရမဖြည့်ရှင်းလို့ဘူးဆိုပြီးတော့စစ်တပ်ကမြန်မာအစိုးရဘက်ကနိုင်ငံရေးနည်းရမဖြည့်ရှင်းလို့ဘူးဆိုတဲ့စွပ်စွဲချက်ကခိုင်လုံမလား
ကျွန်တော်အဲ့လိုဒီအတိအကျဆွဆွဲတဲ့ဘောတော့မဟုတ်ပါဘူးနိုင်ငံရေးရဖြည့်ရှင်းတာဥစားပေးစီခြင်းတယ် စီရေးဖို့တော့ဒါဥစားပေးစီပို့ဒါဥစားပေးတဲ့အစ်မကျွန်တော်ယူချင်ရမှာနိုင်ငံရေးကိုယူချင်တာစီရေးကိုယူချင်တာဆိုတာကျွန်တော်တင်ကြတယ်အဲ့ဒါဖြစ်တယ်ဒါကျွန်တော်နိုင်ငံရေးကိုဥစားပေးစီချင်တယ်အဲဒါစီရေးကိုဒုတိယမှာထားချင်တယ်ပေါ့ကျွန်တော်ဆိုလို့ရှိရင်တိုက်ပွဲတွေရောချသွားမှာလေတိုက်ပွဲတွေဒီကြောက်သွားမှာပဲလေဒါရက်ဆန်းလို့ရမှာပေါ့အခုကဒီဥစားပေးတဲ့အစ်မကများကွဲလွင်နေတလားပေါ့ကျွန်တော်ပြောချင်တာ
အခုအဲ့တော့တိုက်ပွဲတွေဖြစ်နေတဲ့
လည်းလုတ်တဲ့ဘိုင်းတော့လုတ်နေတာပဲမလုတ်တာလုံးဝမလုတ်တာတော့မဟုတ်ပါဘူးဒါမဲ့ဦးစားပေးအစ်ကိုကျွန်တော်ပြောချင်တာပါ
တိုက်ပွဲတွေအခုဖြစ်နေတဲ့အချိန်ဒီမှာအစိုးရကိုယ်တိုင်အစိုးရရဲ့သဘောထားရောပါတယ်လို့ယူဆပါလား
ဟုတ်ကဲ့ဒီကတော့တတ်တဲ့အစိုးရကတော့ဒါညှိနှိုင်းရမှာပေါ့သူတို့ကဒီဟာတိုက်ပွဲရရဲရတော့ဒါအစိုးရရောတတ်ကိုလည်းပြောတင်တာပြောရမှာပဲသူတို့ကချင်းချင်းညှိနှိုင်းပြီးတော့မှဒါပြည်သူလူထုဒုက္ခရောက်စေတဲ့လူရက်တွေတော့ဒါရရဆန်းဖို့လိုအပ်တာပေါ့အဲ့တော့ဒါကြောင့်မလို့ဒါဟိုဒီအစိုးရမှာရစစ်တပ်မှာရတာဝန်ရှိတယ်လို့ကျွန်တော်မြင်တယ်သူတို့နှစ်ယောက်ကဒီဒီဟာကိုညှိနှိုင်းနိုင်တိုင်းနဲ့ပြည်သူလူထုအကျိုးရှိရှိပြီးတော့မှဒါရင်ဒါပြည်သူညီရဲရင်းချစီရဲကိုအလဲထားပြီးတော့မှတက်ပေါ်ရမယ်ဆိုလို့ရှိရင်ဒါရတော့ရတာပဲဒါကျွန်တော်အဲ့လိုပဲပြင်ပြမှုရှိပါတယ
်ဒါ
ကြောင့်မို့အဓိကတော့ဒါနှစ်ဖွဲ့မှာဒီဟိုစားဒီညှိနှိုင်းဆွေးနွေးပြီးတော့မှအဖြစ်ဒီနိနာကောင်းတွေရွေးချယ်ဖို့ချာဖို့တာဝန်ရှိတယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျကျွန်တော်တော့ရှင်ပေးစာတချို့ဖတ်ချင်ပါတယ်တော့ရှင်တူနာမည်တော့ဖော်ပြပါဦးကျွန်တော်အီးမေးလ်အဆင့်ပြီးတော့ပေးလာပါတယ်အဲ့ဒါကိုမတ်ခွန်ညူဖတ်ပြပါအောင်ဗ
ျဟုတ်ကဲ့ရှင်ကချင်ရှမ်းချင်းကယားဆိုတဲ့လေးပြည်နယ်ဟာတိကျလွတ်လပ်ရေးယူခွင့်ရှိတဲ့ပြည်နယ်တွေပါမြန်မာနိုင်ငံဟာတိနယ်စုမြန်မာနိုင်ငံမဟုတ်ပါဘူးပြည်ထောင်စုပါပြည်ထူထောင်နိုင်တဲ့ကချင်ပြည်ထူထောင်ခွင့်ရှိပါတယ်မြန်မာတမိုင်းဟာမယိုးသားတဲ့ဗမာခေါင်းဆောင်တွေချုပ်ကန့်ခဲ့တာပါတမိုင်းဘာသာရပ်မှာအဓိကအရေးကြီးဆုံးပင်လုံတမိုင်းချောင်းတင်ကြတာမရှိပါဘူးပုံမြင်သားသားသာရှိတဲ့ကြံစစ်သားတွေလောက်လာတင်ကြနေတော့မြမဟာတခင်မျိုးပါလို့လူမျိုးကြီးဝါဒအသင်နဲ့တရက်သေးကင်ဆွဲထားတာကိုမငင်းနိုင်ပါဘူး KIA ကိုတောင်းကျမ်းသူလို့ပြောဆိုနေခြင်းဟာငင်းချမ်းရေးဆွေးနွေးမရအောင်တစ်ဖက်သက်ပညာနဲ့ဖိကစားသွားတာမြင်ရတယ်ဘယ်အစိုးရကတပုံတောင်းချမ်းသူနဲ့ဆွေးနွေးဘူးလဲတပုံနဲ့တော့ဆွေးနွေးကြပါလေ KIA ဆိုတာမနေ့တနေ့ကမှပေါ်လာတာမဟုတ်ပါဘူးလို့យေတာထားပါတယ်ရှင
်ဟုတ်ကဲ့နောက်ထပ်သရော့ရှိတူကတော့ Tank to to Mike တဲ့ကချင်နာမည်ထင်ပါလေကျွန်တော်လည်းအတန်အတွက်သိမရပါဘူးအဲ့တော့သူយေထားတာကတော့တက်မလို့ကခုလိုမျိုး KIO KIA ကိုအလွန်အင်အားလုံးသုံးပြီးတော့တိုက်ခိုက်လာတဲ့အကြောင်းကတော့တရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာစီမံကိန်း One Belt One Road ကြောင့်နဲ့ဖြစ်ပါတယ်ဆိုတော့သူရဲ့သုံးသပ်ချက်ဖြစ်ပါတယ်အဲ့တော့ကျွန်တော်ဥပမာဆိုမေးချင်ပါတယ်ခင်ဗျာမြန်မာအင်ဒီဂျင်တရုတ်နိုင်ငံကလည်းခုနကပြောလို့သူတို့ရဲ့ဒီပူလမ်းမကြီးစီမံကိန်းကလည်းတော်လေးအချက်ကြာသူတို့တင်စဉ်းစားချက်ကတော်ကြီးမှဖြစ်နေပါတယ်ခင်ဗျာအဲ့တော့အခုကချင်ကိစ္စမှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲခင်ဗျာတရုတ်ကကြောင်းဝင်နိုင်ပါရဲ့လား
ရုပ်မြင်နဲ့ကတော့ဒီကချင်ရင်းဒီပါဝင်မြောက်ဖဲဖွဲ့တွေရင်းရင်းချင်းချင်းပြောလို့နေပတ်သက်လို့သူက2017ကစပြီးလေးလာပြီးနေတက်ရောက်ခဲ့ပြီးတော့2016ခုနှစ်နှစ်ကုန်မှတိုက်ပွဲတွေပြင်းထန်လာတဲ့ခင်းစားပြီးတော့တက်တက်ကြောက်ကြောက်နှိမ့်နေပြီးချပါဝင်လာတာကိုကျွန်တော်တွေ့ရပါတယ်။နော်။အဲ့တော့ဒီချိန်မှာသူ့အနေနဲ့တော့အခုကျွန်တော်တို့အခုချိန်ပြီးပေါ့2016နှစ်ကုန်ကနေအခုချိန်ထိသူ့အနေနဲ့ပြည်တာကတော့ဟုတ်ကဲ့ညောင်ပိုင်းခုနှစ်ဖွဲ့ကိုလည်းပဲအစီထိုးမှုအိုက်တွန်းနေသလိုတစ်ဖက်ကလည်းဒီအစိုးရနဲ့တက်မတော်ကိုခုနှစ်ဖွဲ့စလုံးကိုဒီပါဝင်ငင်းငယ်ဆင်းနှုံးမှာပါဝင်မှုတိုက်တွန်းနေတယ်လို့ကျွန်တော်ကြားသိရပါတယ်။ဒါကတော့သူ့နေဇက်မှာတင်းနေရောအိုဗီဝါနဲ့ရောဆက်မှာ။ဒါပေမဲ့ကျွန်တော်တို့တယောက်အနေနဲ့အိုဗီအိုဝါနဲ့ပတ်သက်လို့ရှိရင်ကျွန်တော်ဗမာပြည်ကိုလောလောဆယ်ထည့်သွင်းတာမရှိသေးပါဘူး။ကျွန်တော်အမြင်ကတော့အဲနာမည်ဆယ်နှစ်တွင်းမှာမှပါလိမ့်မယ်လို့ထင်ပါတယ်ကျွန်တော်ဗမာပြည်ကြီးရဲ့ပတ်သက်လို့တရုတ်ကတော့ဂျောင်းဝင်ကြီးနဲ့ဒီခါပန်းတက်တက်ကြောပန်းနေတယ်ဆိုတာကိုကျွန်တော်တို့ကမြင်နေရပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါတယ်ဥမောင်စုဒီကချင်စစ်နဲ့ပတ်သက်လို့မြန်မာစစ်တပ်မှာကောသူတို့မှဒုံတရားကျိုးစီးပွားရှိရလို့မြင်ပါလား
အဲ့ဒါကတော့ကျွန်တော်တို့စွပ်စွဲမှုတွေတော့အများကြီးရှိပါတယ်စွပ်စွဲဖြစ်နေတဲ့ကာလမှာဒီတရားစတာထွက်တဲ့ area တွေမှာကိုကျူးစီးပွားရှာလို့ရတယ်စစ်ပွဲမရှိရင်ကိုကျူးစီးပွားရှာလို့မရဘူးဆိုရယ်စွပ်စွဲချက်တွေတော့ရှိပါတယ်ဒါပေမဲ့ကျွန်တော်တို့မှာကဒါကိုစွပ်စွဲချက်နေနဲ့ပဲထားလို့ရပါတယ်လက်တွေ့ကျွန်တော်တို့တက်ပြေဆိုင်မှာပြဖို့ကြတော့ကျွန်တော်တို့မှာအခက်အခက်ရှိပါတယ်ဟုတ်ကဲ့ဒါပေမဲ့လက်တွေ့မှာကျွန်တော်တို့ကနိုင်ငံကဖိအားကြီးကြီးနေတဲ့အချိန်မှာပြည်တွင်းကတိုင်းရင်းသားတွေပေါ့နောက်ကျချက်ချင်းတို့ကရင်တို့ရှမ်းနုံတွေပြည်ပကဖြစ်နေတာကတော့ဝမ်းနည်းစရာကောင်းတဲ့အခြေအနေလို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော် KIA ဘက်ကအနေထောက်လည်းမေးချင်ပါတယ် KIA က KIA နဲ့ပတ်သက်လို့မြန်မာညီငယ်ကော်မရှင်ကလည်းသူတို့တော်တော်ဆွေးနွေးရလို့ကြားပါတယ်သူတို့အဓိကတော့ KIA ဘက်က NCO ထိုးမယ်ဆိုလို့ရှိရင်အဆင်ပြေသွားနိုင်တယ်ဆိုတဲ့သဘောထားမျိုးပြောတာကြီးလည်းကျွန်တော်ကြားပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင် status key ပေါ့အခုလို့ဖြစ်နေတဲ့အခြေအနေကိုပဲ KIA ကကျေနပ်နေလို့လား KIA ကဘာကြောင့်မထိုးနိုင်တာလဲ
KIA နေနေကတော့လောလောဆယ် NCO ထိုးရင်းနဲ့ပတ်သက်လို့ကတော့ဒီကျွန်တော်အမြင်သူရဲ့အမြင်ပြောရရင်တော့တုတ်ဒီ NC မှာပါတဲ့တချို့ချက်တွေကိုပြင်ဆင်ဖို့လုပ်ရတယ်ဆိုတော့အပိုင်းကိုစောစောဝင်းတင်ပြထားတာရှိပါပဲ။အဲမနစ်ကကျွန်တော်တို့ FNPCC လုပ်ပြီးတဲ့အခါမှာ NC လမ်းကြောင်းတိုင်းမသွားဘူးလို့ပြင်ညာတာရှိပါတယ်။ဆိုတော့ NC နဲ့ပတ်သက်လို့ညီညာရင်းကိုမရတဲ့အခါမှာ NC ကိုအယုံကြည်နေတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့တော်တော်ဆယ်မှာဒီတရုတ်ကရောဒီတရုတ်ကလည်းပဲဒီ NC ကဘာပဲဖြစ်ဖြစ်စကားပြောလို့ရတဲ့ဝင်ပေါက်လို့သတ်မှတ်လာတဲ့သတ်မှတ်ပြီးတိုက်တွန်းလာတဲ့အချိန်မှာတော့အစိုးရနဲ့တက်မလို့ကလည်း NCA ကြားလီမူဝါဒအပြင်ဘုတ်ကလို့ဖြစ်လာတဲ့အချိန်မှာ NCA နဲ့ပတ်သက်လို့ကျွန်တော်ထင်ပါတယ် CIA ပဲဖြစ်ဖြစ်ဝါပဲဖြစ်ဖြစ်မြန်မာ့ဖွဲ့ရင်းနဲ့ဖြစ်ဖြစ်တမျိုးတစ်ပုံပြန်လဲဆွေးနွေးလာလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အခုချိန်ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြတဲ့ဒေါက်တာတူးကြော်ကိုဥမ္မမောင်ဆိုတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်တော်ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ် daily life season ဒီမှာပဲကျန်လာခွင့်ပြပါခင်ဗျာ